ခေါ်ယူထိန်းသိမ်းခဲ့တဲ့သူတွေအထက်ကကာသမာခီးတဲ့3ယောက်နဲ့အေရှာဝေါ်လန်းလုတ်သား9ယောက်စုစုပေါင်း12ယောက်ကိုအရက်သားဆစ်ဆစ်ဖြစ်ကြောင်းစီစစ်တွေ့ရှိတာကြောင့်ပြန်လွတ်လိုက်တာဖြစ်တယ်လို့အေပြောခွင့်ရသူခိုင်သူခါကပြောပါတယ
်။ဟိုမနေ့ကဒီညနေပိုင်းပေါ့နော်မနေ့ကညနေပိုင်းမှာဒီကျွန်တော်တို့ဒီရွှေပြည်တက္ကသိုလ်ဘုရားနေပြီးတော့ဒီဟိုခေါ်ယူထိန်းသိမ်းခဲ့တဲ့လူတွေထဲကဟိုကာသမာ3ယောက်ရယ်နောက်ပြီးလို့ရှိရင်ဒီဗျံအလုသမာဒီ9ယောက်ပေါ့နော်အကောင်လုံး12ယောက်သူတို့ကိုတော့ကျွန်တော်တို့ဒီအရသာစစ်စစ်တွေဆိုတာကိုစစ်စစ်တွေစီစစ်တွေ့ရှိတဲ့အတွက်ကြောင့်မို့လို့ဟိုကောင်းအောင်ပုံမှန်ပဲသူတို့ကိုပြန်ပြီးတော့လှုပ်ပေးလိုက်တယ်သူတို့ကတော့ဒီအားလုံးဗမာလူမျိုးတွေဖြစ်တယ်ဗျဆိုတော့ဟိုသူတို့ကတော့ဒါစစ်ဖက်နဲ့ဘာမှမဆိုင်တဲ့အရသာစစ်စစ်တွေဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကသူတို့ကိုဒါကောင်းအောင်ပုံမှန်ပဲဒါလုံလုံချုံချုံနဲ့ပြန်လည်ပြီးတော့ဒါဟိုပို့ဆောင်ပေးခဲ့တာဖြစ်တယ်
သူတို့တွေကအဖမ်းခံရပြီး18ရက်အကြာမှာပြန်လွတ်လာခဲ့တာပါလွတ်ပေးလိုက်တဲ့လမ်းလုံသားအပါအဝင်ခီးတဲ့12ယောက်ကိုရန်ကုန်စစ်တွေကလည်းပောက်တောပြင်အလွန်လမ်းပေးမှာမနေ့ကည6နာရီလောက်ကတွေ့ခဲ့တာကြောင့်မြောက်ဦးကားဂိတ်ကိုလိုက်ပို့ပေးခဲ့တယ်လို့မြောက်ဦးမြို့နယ်ကန်စောက်ကျေးရွာအုပ်ချုပ်ရေးမှူးဟောင်းဦးစောနိုင်က RFA ကိုပြောပါတယ
်ကျွန်တော်တို့ဒီမြောက်ဦးအပြင်မှာကျွန်တော်တို့ရမြောက်ဦးစစ်တွေရဲ့ကားလမ်းပေးပေါ်မှာသူတို့တွေ့တယ်လူ12ယောက်ကိုအဲဒီသူဘယ်ကလာတော့ဆိုဒီလိုမျိုးပြောရဲအဲဒီကျွန်တော်တို့ကိုစီစီတဲ့အနေနဲ့ကျွန်တော်တို့အဲဒီလူ7ယောက်ကိုကျွန်တော်မြောက်ဦးကားဂိတ်ကိုတွားပို့လိုက်ကြတာညာအဲ့ဒါကျွန်တော်တို့ဖလူကြောင်းအက်တာလေးမဟုတ်ပါဘူးကျွန်တော်တို့လည်းဒီဘာမှတစ်ချက်တည်းမရှိပါဘူးသူတို့ဆက်ပစ်လိုက်တာပါလက်ဒါဆိုသူတို့တွားမဲ့နေအားသူကဟိုအဝေးဆိုတော့သူတို့ဒီ news ဆောင်ကျွန်တော်တို့ကလေဒီဟိုပြန်ရမှာမလို့သူတို့ကအဲ့မှာပြေးတဲ့ဟာဒါဆိုဒါဆိုမြောက်ဦးကားဂိတ်ကိုပို့လိုက်ရင်သူတို့ရတယ်တဲ့အဲ့ဒီမှာသူအသိရရှိတယ်အဲ့လိုပြောပါတယ်ဖုန်းတွေရပါတယ်သူစီစီတွေအကုန်လုံးပြန်ပြီးပြီးတော့သူတို့ကိုပြန်ပါသူဆက်ပစ်လိုက်တယ်လို့ပြောပါတယ်ဗျာ
ပြန်လွတ်လာတဲ့သူတွေဟာကောင်းကောင်းမွန်မွန်ကြမ်းကြမ်းမာမာရှိတာကိုတွေ့ရပြီးသူတို့ဘယ်ကိုဆက်သွားတယ်ဆိုတာကိုတော့မသိဘူးလို့ဦးစောနိုင်ကပြောပါတယ်ပြန်လွတ်လာသူတွေတဲကရေစကြိုမြို့နယ်ထီလင်းမြို့နယ်မော်ကျွန်းမြို့နယ်အသီးသီးတို့ကလာရောက်အလုပ်လုပ်ကင်နေကြတဲ့အေရှာဝါကုမ္ပဏီကလမ်းလုတ်သားတွေဖြစ်ကြပြီးကျန်တဲ့ခီးတဲ့၃ယောက်ကတော့ငဖဲမြို့နယ်ကဖြစ်ကြပါတယ်မိသက်တပ်ဖွဲ့ဝင်တွေကိုလုံခြုံရေးအနေထားပေါ်မူတည်ပြီးမကြခင်လှုပ်ပေးဖို့စီစဉ်နေတယ်လို့ရခိုင်တပ်တော် A ရဲ့ပြောရေးဆိုခွင့်ရှိသူခိုင်သူခါကပြောပါတယ
်ရှေ့ပြည်တေးကားဘုံကနေပြီးတော့ကျွန်တော်တို့ခေါ်ယူထိန်းသိမ်းခဲ့တဲ့ဒီတခြားကျန်တဲ့မိသက်ဖွဲ့ဝင်တွေကိုလည်းပဲဟိုကျွန်တော်တို့ဒီလုံခြုံရေးအနေထားပေါ်မူတည်ပြီးတော့ဟိုကျွန်တော်တို့ဒါမကြခင်လှုပ်ပေးဖို့တော့ဟိုစီစဉ်နေတာတော့ရှိတယ်ဗ
ျမိသက်သမားတွေအထက်မှာအသက်22နှစ်အရွယ်မိသက်တက်သားတဲ့ဝင်းမိုးထိုင်လဲပါဝင်ပြီးသူ့မိခင်ကတားဖြစ်သူပြန်လဲလွတ်မြောက်လာရေးမျှော်လင့်နေတယ်လို့ပြောပါတယ်အဲ
ခုတည်းကတော့မရောက်သေးဘူးပေါ့နော်ဒီလို9နာရီကျော်ကျော်လောက်ကဖုန်းဆက်တာတို့တယ်လို့ပြောပြီးတော့လဲကနေ့ကဟိုကိုလက်တီးတဲ့လူကပေါ့နော်အဲ့လိုပြောလို့တရင်ကြလေဟုတ်လားဆိုပြီးတော့မေးတယ်အဲမရောက်သေးဘူးခုရက်တိမရောက်သေးဘူးပေါ့တရင်နားထောင်နေတဲ့အခုဖုန်းနားမှာတိုင်ပြီးတော့တိတ်ကူလွန်းလို့ဆိုင်သူကဟိုဆက်သွယ်လို့ရရင်ပြောပြပါလို့အန်တီရအနေနဲ့အန်တီရတားလေးကိုရတိတ်ကူနေတဲ့ပြန်လို့ပေးပါလို့
ဖန်စီခေါ်ဆောင်ခံခဲ့ရတဲ့မိသက်သမားတွေဟာအောက်တိုဘာ17ရက်နေ့ကမန္တလေးတိုင်းစည်းပင်ကြီးတင်တန်းကျောင်းကနေရခိုင်ပြည်နယ်ကိုပြန်လာကြတာဖြစ်ပါတယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီးဘုံမူကြီးဝင်းစော်ဦးကမိသက်တပ်ဖွဲ့ဝင်တွေဖမ်းဆီးခေါ်ဆောင်ခံရပြီးတပ်မတော်ကနယ်မြေရှင်းလင်းနေတယ်လို့ပြီးခဲ့တဲ့အောက်တိုဘာလ23ရက်နေ့က RFA ကိုပြောဆိုထားပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတနစ်နီးပါးကြာမြင့်လာပြီးဖြစ်တဲ့အတွက်ဖမ်းဆီးခံရတဲ့တေဆုံးတဲ့အရဲသားအများအပြားရှိနေပါတယ်။ကျွန်မဖြူဖြူခိုင်ပါ